ပဲခူးတိုင်းကြောက်ချင်းမြို့နယ်ကကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ3ထိန်းချုပ်ထားရနယ်မြေအတွင်းရှိကျေးရွာတွေကိုစစ်ကောင်စီတပ်တွေကဇူလိုင်လ29ရက်နေ့ကလေချောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်စစ်ဘေးရှောင်နေတဲ့ရွာသား4ဦးထိခိုက်ဒဏ်ရာရရှိသွားပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်ရာကြောက်ကြီးမြို့နယ်နဲ့မုံဒေသမှာစစ်ကောင်စီတပ်တွေကလေချောင်းကနေ3ချိန်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်စစ်ဘေးရှောင်နေတဲ့ဒေသခံရွာသား4ဦးထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီးဒေသခံကျေးရွာသား2ဦးကပြောပြပါတယ်။
29ရက်နေ့မနက်9နာရီကျော်တော့ကအဲ့မှာကြောက်ကြီးကြောက်ကြီးမျိုးထဲမှာကိုမျိုးကိုကြောက်ကြီးမျိုးကပိုင်ကိုတောတူသေးကြီးပါရဲ့ခွေတူကဲခုကြီးပါဒီခုခလဲကွီကဲခုကြီးပါဟိုကြီးပါသုံးခုဟိုရဟန်းရန်လာပြီးတော့ပုံကျဲသွားတာအဲ့မှာတော့တိုက်ပွဲကြီးနေအချိန်မှာပဲသူလာပြီးပြစ်ခတ်သွားတာပြည်သူလေးရတော့ချိန်တယ်အဲ့မှာနောက်ဟိုင်းရန်နေပြီးတော့သူတို့ညနေ4နာရီ20လောက်ကျတော့လင်းလာထောက်ဝဲတယ်အဲ့29နှစ်ညမှာပဲအဲ့မှာဟိုနေမုံကြောက်ကြီးအပိုင်မုံနေတာပေါ့အဲ့မှာလဲငါကိုကိုတက်ရင်ကလက်နဲ့ကြီးနဲ့ပြည့်လို့မုံအပိုင်လေးအစီမသာရွာမှာလက်နဲ့ကြီးသုံးလုံးကြစာတင်ရောင်းပေးနာပေါ့
စနေနေ့ကတော့ကြောက်ကြီးမြို့နယ်အပိုင်မုံဒေသဘက်မှာလဲစစ်ကောင်စီစခန်းချရာအနီးတစ်ဝိုက်မှာပဲမိုင်းနှင်းမိလို့ရွာသားနှစ်ဦးခြေထောက်တွေပြတ်သွားကြတယ်လို့လဲဆိုပါတယ်
ကြောက်ကြီးမြို့နယ်တမန်ဒီမုံဘက်မှာတော့သူတို့စစ်တပ်ဝင်လာပြီးထောင်ထားတဲ့မိုင်းကိုနှစ်ယောက်မိုင်းနေပြီတော့ရွာသားရွာသားမှာခြေတော့ပဲကြည့်တာမှာမသိတော့မသိဘူးအသက်တော့မသိဘူးရွာထဲမှာတော့စက်သားတွေရှိတောင်ပေါ်လက်တက်သွားတယ်အဲ့မှာရွာသားနှစ်ယောက်ကတော်တယ်တော်အဆက်မှာပဲရွာတော်ထဲမရောက်သေးဘူးတော်အဆက်မှာပဲရွာသားနှစ်ယောက်ကမိုင်းနေပြီတော့နှစ်ယောက်လုံးခြေတော့ပြက်သွားတာပေါ့အဲ့မှာတက်လောင်ဝင်ဆွဲတာပေါ့ကိုကြီးရွာထဲမှာရှိတယ်ဟဲ့ရွာတောင်ကြီးမှာလက်သူတွေကအဲ့တောင်ရအဆက်ပေါ့အခုတော့ဘလူးကမသွားရတော့ဘူး
KNU ထိန်းချုပ်ရာတက်မဟာ1တက်မဟာ5တက်မဟာ6နေမြေတွေမှာတော့စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုတွေမကြာခဏလုပ်လို့ရှိပြီးတက်မဟာ3နေမြေမှာတော့မြေပြင်ကနေချင်းလင်းတပ်တွေနဲ့ပဲတိုက်ခိုက်မှုတွေလုပ်လို့ရှိတာပါဒီလပိုင်းအတွင်းမှာပဲတက်မဟာ3နေမြေမှာတော့အရက်သားကရင်လူမျိုး20ကျော်ကိုဖမ်းဆီးတာတွေရှိခဲ့ပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတအူးကိုလည်းရဲရဲဆက်ဆက်တပ်ဖြတ်ခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်